ကိုခိုင်သူကတို့ AA အဖွဲ့ကိုပြည်ထရေးဌာနပေါ့နော်ဒီမြောက်ဦးအုပ်ချုပ်ရေးမှုအသက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွဆွဲတာရှိတယ်လေအဲ့နဲ့ပတ်သက်လို့ AA အဖွဲ့အနေနဲ့ဗာများပြောပြခြင်းလဲခင်ဗျာ
ဟုတ်အစိုးရဘက်ကတော့ဒီပြဿနာတခုစစ်တမ်းစစ်တမ်းပေါ့လေကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုအမေရန်တာဆွဆွဲနေတာတော့ရှိတယ်အခုလည်းပဲဒီပြည်ထရေးဌာနကထုတ်ပြန်ချက်ဟာကျွန်တော်သုံးသပ်မိတဲ့လောက်ကတော့ကျွန်တော်တို့ရဲ့ဒီအခိုင်အမာ ULA ရဲ့ဒီဂုံတိုက်ခါကိုတိုက်ခါကြားစီရှင်နဲ့ဆန်တဲ့နဲ့ဒီလိုမျိုးဇက်လန်းဆင်ပြီးတော့ထုတ်ပြန်နေလို့ကျွန်တော်တို့ကအဲ့လိုမျိုးပဲမြင်လေဗ
ျဒီထဲမှာဆိုလို့ရှိရင်လေကြော်မြင့်ခေါ်ခိုင်ကြော်ပေါ့နော်အဲ့ဒီတယောက်ကိုတော်တော်လေးရင်ညှို့ပြီးပြောတာလေပေါ့နော်သူကမွေးစည်းဝါးတွေရောင်းပြီးတော့အဲ့ဒီရတဲ့ငွေတွေနဲ့ AA ကိုလက်နဲ့ထောက်ပံ့နေဆိုပြီးတော့မှအဲ့လိုရေးတာရှိတယ်လေအဲ့ဒီကြော်မြင့်ခေါ်ခိုင်ကြော်ဆိုတာရောတိလား AA အဖွဲ့အနေနဲ့
မသိဘူးဗျဘာဖြစ်ဆိုသူကကျွန်တော်တို့နဲ့လည်းဘာမှဆက်ဆက်တဲ့လူမဟုတ်ဘူးနောက်ပြီးတော့တော့သူတို့အဲ့ဒီမှာဖော်ပြထားတဲ့တခြားနာမည်တွေကလည်းကျွန်တော်တို့နဲ့ဆက်ဆက်တဲ့လူတယောက်မှမပါဘူးဗျ
အဲ့တော့အခုဒီမှာပြည်ထရေးဌာနပြောရပေါ့နော်ကျော်မြင့်ခေါ်ခိုင်ကျော်ကမွေးစည်းဝါးရောင်းလို့ရတဲ့ပတ်စံနေနဲ့ A ကိုထောက်ပံ့တဲ့အခါမှာဒီ M16 ဒီတနတ်တွေပါတယ်လဲပါတယ်ဆိုတာမျိုးတွေထောက်ပြရတယ်လေအဲ့တော့ A အဖွဲ့အနေနဲ့ရောဘလို့လက်နက်တွေသုံးနေလဲခင်ဗျာ
M16 ကနကကျွန်တော်တို့ဒီရခိုင်တပ်တို့ရဲ့ဒီတိုက်ခိုက်ရေးတပ်ဖွဲ့တွေကအတုံးမပြူဘူးဗျ။တို့တော့ကျွန်တော်တို့တုံးတာကတခြားအမျိုးသားတွေပဲဖြစ်တယ်။တို့တော့အဲ့ဒါကြောင့်မလို့သူတို့ဒီဇက်လန်ဆင်ထားတဲ့ဆိုတဲ့ဥစ္စာကတော်တော်လေးပေါ်လွင်နေတယ်ဗျ။နောက်ပြီးတော့အဲ့ဒီမှာမွေးရေးစေဝါကိစ္စတွေနဲ့တို့တို့ဆက်ဆက်ပြရတယ်ရှိတယ်။တကယ်သိလားကြည့်မယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးပြိနိုင်တဲ့ကိစ္စ။တခါပြည်နယ်တင်းမှာဖမ်းမိတဲ့ဒီမွေးရေးစေဝါတွေအများကြီးရှိတယ်။အဲ့ဒီအများကြီးကိုနောက်ဆုံးခြေအခံလိုက်လို့ရှိရင်တော့စစ်တပ်ကောင်းဆောင်တွေစီမှာဆုံးသွားတယ်ဗျ။တို့တော့အဲ့ဒါကြောင့်မလို့ဒီတခြားလူတွေကိုနော်အဲ့ဒီမွေးရေးစေဝါတွေနဲ့ဆက်ဆက်နေတယ်ဆိုတဲ့ဥစ္စာကတော့ဒါဗမာတပ်မတော်အနေနဲ့ကသူတို့ရဲ့လုံရတွေကိုဒါဖုံးကွယ်ဖို့အတွက်ဒါစ조사တဲ့ဥစ္စာလိုပဲကျွန်တော်တို့ကအဲ့လိုမျိုးမြင်နေကြ
။ဆိုတော့အခုဒီရခိုင်ပြည်နယ်ကိစ္စရနေပတ်သက်လို့ပေါ့နော်။အခုဆိုရင်ဒါတော်တော်ကိုမတီးမငြိမ်ကိစ္စတွေတွေ့ရတယ်လေ။တစ်ခုပြီးတစ်ခုဖြစ်ရတည်းရပေါ်လာတယ်လေ။ဆိုတော့အဲ့ဒီပေါ်မှာအေအေအနေနဲ့ဘလို့သုံးသက်လဲ။ဗာများအကြံပြုပြောခြင်းလဲခင်ဗျာ
။တခုကျွန်တော်တို့ဘက်ကပြောချင်တာကတော့အစိုးရအနေနဲ့ကတော့တရားဥပဒေစိုးမိုးရေးကိုလိုချင်လို့ရှိရင်နော်ဥပဒေကိုမှန်မှန်ကန်ကန်နေပြီးတော့သူတို့လုပ်ဖို့လိုတယ်ဗျ။ဥပဒေဟာနော်အဲ့ဒီဗမာနေတဲ့နေရာကျရင်တမျိုးဗမာမဟုတ်တဲ့လူတွေနေတဲ့နေရာကျရင်တမျိုးဆိုလို့ရှိရင်တော့သူတို့ပြောတဲ့အဲ့ဒီတိုင်းရင်းသားစီလုံးရင်ရဲတို့ဘာလို့ဆိုတဲ့ဥစ္စာလဲဒါစာရွက်ပေါ်မှာပဲရှိမယ်။အခုဒီခိုင်မာဖြစ်တဲ့ကိစ္စကိုခင်ဗျအသေးစားပြန်ကြည့်အခုဗမာရေနေတဲ့နေရာမှာအရင်တုန်းကဆိုလို့ရှိရင်ခင်ဗျကြားမှုမှာပေါ့9လောင်းပြိုင်လို့3လောင်းပြိုင်လို့4လောင်းပြိုင်လို့2လောင်းပြိုင်လို့အများကြီးပဲဒါပေမဲ့လို့ဟိုရွာလုံးကျခုံယူပြီးတော့အဲ့လိုစိတ်ဆေးတာတွေပါတယ်ဘာမှမရှိဘူးဗျအခုရခိုင်မာနေပြီးတော့အဲ့ဒီဘောဘောမန်းတိတ်အတက်ခံရတဲ့ကိစ္စမှာအခုမြောက်ဦးမြို့နယ်ထဲမှာဆိုလို့ရှိရင်ဒီတင်ညိုတို့ပါတို့ဆိုရွာလုံးကျခုံယူပြီးတော့အဲ့လိုမျိုးစိတ်ဆေးတာတွေလုပ်တယ်နောက်ချင်းချောက်တာတွေလုပ်တယ်
အော်ဟုတ်လားအဲ့တော့အဲ့တိန်ညိုရွာလူတွေကိုနှိမ့်ဆက်ညှင်းပန်းတာတွေတော့ရှိလားဘယ်လိုကြားရလဲခင်ဗျာ
အခုကျွန်တော်တို့ဒီနောက်ဆုံးကြားတဲ့တင်ရဆိုလို့ရှိရင်တော့နော်တိန်ညိုရွာတရွာလုံးနှိပါးကိုခေါ်ပြီးတော့အကုန်လုံးဒီရရချေးရအုပ်ချုပ်ရေးမှုကအစပေါ့ဗျာနော်အကုန်လုံးခေါ်ပြီးတော့မှသူတို့စစ်ဆေးနေတာတွေရှိရယ်မနေ့ကဆိုလို့ရှိရင်တိန်တလုံးနဲ့ဈေးဆိုင်ဈေးဆိုင်မီးချိုးခံရတယ်လို့ပြောတယ်ဗျာ
ရခိုင်တိုင်းရင်းသားတွေရဲ့အိမ်နဲ့ဈေးဆိုင်ပဲပေါ့
ဟုတ်တယ်ဟုတ်တယ်အဲ့ဒီရခိုင်တိုင်းရင်းသားတွေရဲ့အိမ်ပဲဒီသူမီးချိုးတာတော့မဖြစ်နိုင်ဘူးလို့ပြောတယ်အရဘက်ကလာတဲ့တင်တွေရဆိုလို့ရှိရင်တော့အဲ့ဒီမှာလုံခြုံရေးတွေကလည်းတင်းတင်းကြပ်ကြပ်ရှားထားတာတကယ်ပြောမယ်ဆိုလို့ရှိရင်ဒီအချိန်မှာပြည်သူတွေကညမှာဘယ်သူမှထွက်ရေးတဲ့ဥစ္စာမရှိဘူးတို့တော့အပြေးတွေစစ်တပ်တွေကမီးရှို့တာဖြစ်နိုင်တယ်ဆိုပြီးတော့မှအဲ့လိုမျိုးပြည်သူတွေကြားထဲမှာတင်းတင်းတွေထွက်နေတာလည်းရှိတယ်ဗ
ျဟုတ်ကဲ့အဲ့တော့အခုဒီမြောက်ဦးထွေထွေအုပ်ချုပ်ရေးမှုအသက်ခံတဲ့ကိစ္စမှာပေါ့နော်ဘလို့ဖြစ်နိုင်မယ်လို့ကိုခိုင်ဒုက္ခတို့သုံးသပ်ထားလဲ
ဘောဘောမင်းသိတဲ့ကိစ္စမှာနော်မြောက်ဦးလူတက်မှုနောက်ပိုင်းမှာနော်ဘောဘောမင်းသိကိုရာထူးတော်မှတိုးလိုက်သေးတယ်တကယ်ပြောမယ်ဆိုလို့ရှိရင်အတင်းမရှိတဲ့ပြည်သူတွေကိုပြင်းပြင်းပြတဲ့လူကိုအစိုးရကနေပြီးတော့မှစုံစမ်းစစ်ဆေးပြီးတော့မှအရေးယူရမှာအခုကအရေးယူမှုမရှိတဲ့အပြင်မှာသူ့ကိုရာထူးပါတိုးပြီးတော့မှစစ်တွေကိုပြောင်းလိုက်တယ်ဆိုတဲ့ဥစ္စာကလည်းဒါပြည်သူတွေအတွက်တော်တော်လေးဒါမခံမရနိုင်ဖြစ်တဲ့ကိစ္စမျိုးဖြစ်တယ်ဗျနောက်ပြီးတော့စဉ်းစားကြရတခုရှိတာကနော်ဒီသူ့ကိုအဲ့ဒီမှာဒီပုံနာကျောင်းနဲ့ကြောက်တော့ကြားပေါ့ဗျာနော်အဲ့ဒီမှာနေပြီးတော့သူအသက်ခံရတယ်လို့ပြောတယ်ဒါပေမဲ့သူ့အလောင်းကိုရေးရယူသွားပြီးတော့တိတ်မကြခင်မှာပဲအဲ့ဒီသူစီးလာတဲ့ကားလေးမိချိုးခံရတယ်ဆိုတော့ဟိုအလောင်းယူသွားပြီးတဲ့နောက်ပိုင်းမှာတော့နော်ဘသူကမှအဲ့ဒီလောက်တဲ့လူတွေကအဲ့ဒီနေရာသွားပြီးတော့မိချိုးရေးတဲ့လူရှိမှာမဟုတ်ဘူးဒါအစိုးရကလောက်တာပဲဖြစ်နိုင်တယ်ဆိုပြီးတော့ဒါအကုန်လုံးကလည်းပဲထင်ကြီးပေးနေကြတဲ့ကိစ္စ အဲ့ဒါကြောင့်မလို့သူကဒီတကယ်ပြောမယ်ဆိုတော့နှုတ်ပိုက်ခံရတဲ့ကိစ္စအများကြီးရှိနိုင်တယ်။ဟိုနောက်တစ်ဖက်ကလည်းပဲဒီမတရားမှုကိုခေါင်းငုံမခံနိုင်တဲ့ပြည်သူတွေကနေပြီးတော့မှနော်သူတို့ရဲ့တရားမျှတမှုအတွက်ဒါလှုပ်ဆောင်တာလည်းဖြစ်နိုင်တယ်ဗျ။
အဲ့တော့ခုဒီမြောက်ဦးထွေတွေအုပ်ချုပ်မှုအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့နော်အမှန်တိုင်းပေါ်ပေါက်အောင်ဘယ်လိုဆောင်ရွက်နိုင်မယ်လို့ထင်လဲ
။ဟုတ်ကဲ့အပြီမှာကတော့ဗျာခင်ဗျားထုံးစံအတိုင်းပဲလေအဲ့ဒီမှာ9လောင်းပြိုင်တော့3လောင်းပြိုင်တော့4လောင်းပြိုင်တော့အဲ့ဒီရန်ကုန်မြို့ထဲမှာတက်တာတောင်မှအခုတည်းကပေါ်တောင်းနိုင်တာမရှိဘူး။ဆိုတော့ဒီအမှုကလည်းပဲတိုက်ပြီးတော့မလွယ်ဘူးလို့ကျွန်တော်တော့ထင်တာပဲ
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲအခုလို့ပြောပြတာ
။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာ။